စ်ကောင်စီတပ်တန်းနှစ်နှစ်တည်လာချိန်မှာစစ်ပွဲတွေသာတိုးလာပြီးငြိမ်းချမ်းအခွင့်အလမ်းနှဲပါနေကစင်ခေါ်မှုတွေသာပိုကြီးမားလာနေတယ်လို့သက်ဆိုင်သူတွေကပြောနေကြပါတယ်။ယုံကြည်မှုနဲ့ညှိနှိုင်းနိုင်စွမ်းနှဲပါလာပြီးထိန်းချုပ်မှုများလွန်းလာတာကြောင့်အရေးပါတဲ့လူသဘောကြိုတင်ညှိနှိုင်းသဘောတူညီမှုရဖို့တောင်းအကြီးမားဆုံးအခက်အခဲဖြစ်နေတယ်လို့ငြိမ်းချမ်းလုပ်ငန်းစဉ်မှာပါဝင်ပတ်သက်သူတွေကထောက်ပြကြပါတယ်။ဆီယနာသိမ်းပြီးစစ်ပေါင်းပိုကျလာနေချိန်မှာဒီစင်ခေါ်မှုကြီးတွေကိုကြော်လွှားနိုင်ဖို့နဲ့ငြိမ်းချမ်းရေးပေါ်ယုံကြည်မျှော်လင့်ချက်တွေဘယ်လိုဆက်ရှိနေပါသေးလဲ။အထူးအစီအစဉ်ဖြစ်ကျွန်တော်ကပဲမေးမြန်းတင်ပြထားပါတယ်ခင
်ဗျာ။ NCA တနင်္ဂနွေလုံးအပြည့်ရစာချုပ်နဲ့နှစ်ဖက်အပြည့်ရစာချုပ်တွေချုပ်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတချို့ဒီကာလနဲ့ပြန်တိုက်လာရပြီးစစ်ပေါင်းကျေလာပုံကိုမြမရေးလေးလာသုံးသပ်သူဦးရဲ့ထွန်းက
ရေးပါတဲ့အဖွဲ့အစည်းတွေက NUG နဲ့ပေါင်းသွားပြီးတော့အစိုးရကိုနာဇာကစစ်အစိုးရကိုလည်းနည်းနည်းပြန်ပြီးတော့တိုက်ခိုက်တာပေါ့နော်KNU တို့ CNF တို့ KIA Greeny အဖွဲ့အစည်းတွေကတော့ PDF တွေကိုလည်းလေ့ကျင့်သင်ကြားပေးပြီးပြန်တိုက်တာပေါ့တတိလုံးမှာလက်နက်ကင်ပရိဘက်ကဖြစ်တဲ့ area အင်အားအရေးအတွက်ကိုကျိုးလာတယ်အရင်ကလုံးဝဒီလက်နက်ကင်ပရိဘက်ကမရှိခဲ့တဲ့သခိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်တို့ Greeny တို့ပေါ့နော်အဲ့တော့ဒီနှစ်နှစ်အတွင်းမှာအရင်အစိုးရနဲ့ဆက်တဲ့ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်တဲ့အဲ့ငါကပြိပကတိပိုများလာတယ်။
ဘာကြောင့်အခုလိုပြန်တိုက်လာရတာအပေါ် KNU ကရင်မျိုးသားစီယုံအထွေထွေတွေ့မှုခရိုတာတို့မှုကလည်း
KNU ကရင်မျိုးသားစီယုံကသူတို့နဲ့ဆွေးနွေးတဲ့အချိန်တုန်းကဆိုရင်တော့ဒီကိုပိုင်ကြက်တန်းခွေရရှိဖို့အတွက်ဆွေးနွေးမှုလမ်းကြောင်းမှာလုံးဝလမ်းကြောင်းကပျောက်သွားပြီးတော့2008အောက်ပဲဝင်ရမယ်ဆိုတဲ့ပုံစံမျိုးကိုရှင်းရှင်းလေးလေးသိလာရတဲ့အတွက်ကြောင့်ပေါ့နော်။ဒါကိုကျွန်တော်တို့ဘက်ကတော့ alert ဖြစ်သွားတာကတတိတွေကိုဖောက်ပြက်ခြင်းကစစ်တပ်ရောအစိုးရရောဖောက်ပြက်ခဲ့တယ်ဆိုတဲ့အခြေခံကကျွန်တော်တို့2016အလို2019လောက်မှာရှင်းရှင်းလေးလေးသိလာခဲ့တယ်။ဒီလူတွေဟာငင်းချိုင်းလိုချင်တဲ့လူတွေမဟုတ်ဘူး။သူတို့ချင်းချင်းစစ်မြဖို့လောက်ပဲစဉ်းစားနေတဲ့လူတွေပဲဆိုတာကိုကျွန်တော်သိလိုက်တယ်။အဲ့ဒါက2018လောက်ပါ။အဲ့အတွက်ကြောင့်အနာသိမ့်လိုက်တဲ့ခါကျတော့လေရှင်းပြောရင်တော့ပြီးသွားတာပေါ့ဗျာ။စစ်တပ်ကပို့ဆိုးတာရောသူချုပ်ထားတဲ့စာချုပ်တွေသဘောတူချက်အကုန်လုံးကိုဘာမှ view ဆိုင်ကြမလို့ဘူးဆိုတဲ့ message ကိုကျွန်တော်တို့ပေးလိုက်တယ်လို့ကျွန်တော်ကအဲ့လို interpret လုပ်တယ်။စစ်အာဏာရှင်စနစ်အောက်ကိုပြန်ရောက်သွားပြီဖြစ်တဲ့ကြောင့်စစ်တော်ရဲ့တုံ့ပြန်မှုကိုလှုပ်ဆောင်ရမယ်ဆိုတဲ့တာဝန်ကရှိတဲ့အတွက်ကြောင့်ဒီနေ့တုံ့ပြန်မှုပေါင်းများစွာကိုတော့ဆက်လက်ပြီးလုပ်ကင်သွားပါတယ်။အဲ့အတွက်ကြောင့်တိုက်ပွဲတွေပြန်ဖြစ်တာကအဆအပေါ့နော်
။နောက်ပြန်တိုက်လာရတဲ့ KIO ကချင်လက်မြောက်ရေးအဖွဲ့ပြန်ချရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်း
စစ်ကောင်စီဘက်ကနဲ့လက်တိုက်လက်တိုက်ကျင်းရတယ်အခု2023မှာလည်းပြည်ကကျဆက်ရေးလုပ်ပြီးမှငင်းချမ်းရေးလုပ်မယ်ဆိုတာလည်းကျွန်တော်တို့ကတော့ယုံကြည်မှုတော့မရှိဘူး။ဘာကြောင့်လဲဆိုတော့တိုက်ပွဲတွေပုံမှန်ပြင်းထန်လာတာတွေ့ရပါတယ်ဒီအာနာတင်းတဲ့နောက်ပိုင်းမှာကျွန်တော်တို့ပြည်သူလူထုတွေအတွက်တော့ဒုက္ခတွေရောက်တာပေါ့။ရွာတွေမိချုပ်ခံရတာ၊စစ်ပေးဒုက္ခတွေတွေများလာတာ။စစရာရာမှာကျွန်တော်တို့အခက်ခဲတွေကြုံတာအရာထူးတာဖြစ်ပါတယ်
။ခုလိုအချိန်မှာငင်းချင်းဆွနဘွဲတချို့ပြန်စနိုင်ခဲ့တာကလည်းအာနာတင်းပြီးဒီနေ့ကျော်ကြာလာမှသာပါလို့ KNU ခေါင်းဆောင်မှုမပါတော့တဲ့ NCA လက်မှတ်ထိုးတပ်ပေါင်းစု PPST ခေါ်ငင်းချင်းလုပ်ငန်းစဉ်ဥဆောင်ဖွဲ့ဘူးတွဲဥဆောင်သူဘုံကြီးခေါ်ကာကဆိုပါတယ
် SAC လို့ခေါ်တဲ့အစ်ကောင်စီကအနာပင်ပြီးနောက်တစ်နှစ်ကြာတဲ့အချိန်မှာစစ်ဆုံးဆွေးနွေးကို SAC ဥက္ကဋ္ဌကိုယ်တိုင်ခေါ်တာဖြစ်ပါလားကျွန်တော်တို့ဘက်ကလည်းပိန်တဲ့အချိန်မှာကန့်ကွက်တယ်ရှုံချတယ်နိုင်ငံရေးဆွေးနွေးပွဲတွေကိုယာယီရဆိုင်မယ်တစ်နှစ်ဆောင်ကြည့်မယ်လို့ပြောပြီးတော့တစ်နှစ်ကျော်တဲ့အချိန်ကြာမှတစ်ဖက်ကလည်းဖိတ်ခေါ်တယ်တစ်ဖက်ကလည်းတစ်နှစ်ကျော်ပြီဒီတိုင်းဆိုရင်တော့နည်းနည်းပြောမှရမယ်ဆိုပြီးတော့ဆွေးနွေးပွဲတွေစတင်လာတာဖြစ်ပါလား
ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းကတော့ငင်းချင်းအချို့တွေတစ်ဖက်သက်အပြည့်အစဲကိုပါအရင်တည်းကတောက်လျှောက်လှုပ်လာခဲ့တာပါလို့ထောက်ပြပါတယ်
တမတော်အနေနဲ့ကတော့2018ခုနှစ်ဒီဇင်ဘာလကတည်းကပြစ်ခတ်တိုက်ခိုက်မှုရစဲကြီးတည်နေအောင်ဆောင်ရွက်မယ်ဆိုပြီးတစ်ဖက်သက်ပြစ်ခတ်တိုက်ခိုက်မှုရစဲပေးခဲ့တယ်ချွင်းချက်နှစ်ခုပဲကျွန်တော်တို့ရှိတယ်ဒီလူအသက်အိုးရင်စီးစိမ်ကိုမထိခိုက်နဲ့အမတ်ဆက်တယ်မှုလုံးလုံးချောမွေ့စေကိုမထိခိုက်နဲ့အခုကျွန်တော်တို့တမတော်ကတာဝန်ယူပြီးနောက်ပိုင်းမှာလည်းတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံတော်ဝန်ကြီးချုပ်နဲ့တွေ့တာကတော့14ချိန်ညီနိုင်ကော်မတီကတော့ EAO တွေမကောင်းနိုင်ငံရေးပါတီတွေအင်ဂျင်အကျိုးဆောင်အဖွဲ့တွေနဲ့တွေ့တာ96ချိန်ရှိခဲ့ပါတယ်
2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年2月7日、2022年 ်
ကြံခဲ့တဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကြတော့လေကိုယ်ကပြပြဖြစ်သွားတော့နာဆာကခေါ်တဲ့ညီညာရေးဆွေးနွေးပွဲတွေမှာသူတို့ရှင်းတဲ့အဖြေရရဘူးပေါ့နော်နောက်ဒီပြည်နှင်းမှာအခုဖြစ်နေတဲ့ကိစ္စကိုဒီမှာအချင်းချင်းဖြစ်တဲ့ကိစ္စပဲလို့သဘောထားတဲ့ဒီမြောက်ပိုင်းအဖွဲ့တွေပေါ့ဝါသူ NDAA မိုင်းလာအဖွဲ့ပေါ့အဲ့ဒီအဖွဲ့တွေရတယ်လာပြီးတော့တွေ့ဆုံဆွေးနွေးတယ်သူတို့ကိစ္စသူတို့ပဲဆွေးနွေးကြတာပေါ့နော်နောက်ကျွန်တော်တို့မြောက်ပိုင်းမှာမကြာခဏတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းလက်နက်ကိုင်ပြည်ပခတ်ဖြစ်တဲ့အနေအထားကနေပြီးတော့ RCSS ကိုမြောက်ပိုင်းက SSPP နဲ့မဟာမိတ်တွေကစိုက်ထုတ်လိုက်တဲ့အတွက်တောင်ပိုင်းကိုပြန်ဆင်းသွားကြရတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေမရှိတော့ဘဲနဲ့အေးအေးချမ်းချမ်းဖြစ်သွားတာပေါ့
အဲ့ဒီတော့ငင်းချင်းလုံငယ်စင်တချောင်းအောင်မြင်မှုနဲ့စိန်ခေါ်မှုတွေကိုမေးရမှာတော့ဘုချုပ်စောမင်းထွန်းက
အောင်မြင်မှုပါဗျာအလုံးရဲ့သဘောတူညီချက်မူအားဖြင့်သဘောတူညီချက်ကတော့ပါတီစုံဒီမိုကရေစီစနစ်ခိုင်မာရေးအတွက်လက်ခံတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ခိုင်ခိုင်မာမာလက်ခံခဲ့ပါတယ်ငင်းချင်းလုံငယ်စင်နဲ့ပတ်သက်ပြီးစီစာချုပ်ဆိုတာလုံလည်တော့ဖြစ်လာတာမဟုတ်ပါဘူးအနည်းငယ်ကြာခဲ့တယ်။အဲတခုနောက်ချက်ပေါ်တာကတော့ NCA စာချုပ်လက်မှတ်ရေးထိုးကနေမှထင်ရှားတဲ့ခေါင်းဆောင်တစ်ယောက်ပေါ့ဗျာ။ NCA စာချုပ်ကိုအရင်ဆုံးလက်မှတ်ပေးထိုးရမယ်ဆိုတဲ့ပြောတဲ့အခါမှာလက်မှတ်ရေးထိုးပဲအဖွဲ့အစည်းအသီးသီးတွေကညှော်နေသွားတာလည်းတွေ့နိုင်ပါလေ။နိုင်ငံအတွက်သင်္ကန်းစာယူစရာပေါ့ဗျာ။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုတာတမျိုးသားလုံးရဲ့လုပ်ငန်းရှင်ကြီးဖြစ်ပါတယ်။အစိုးရတရားရဲ့လုပ်ငန်းရှင်မဟုတ်ပါဘူး။ငါတို့အစိုးရဖြစ်မှအောင်မြင်ရမယ်ဆိုတဲ့ဟာမျိုးတွေဒီအနေနဲ့ညားခဲ့တယ်ဆိုတာကျွန်တော်တို့ပတ်ပိုင်းမှာရှိပါလိမ့်
မယ်။ဒီနေရာမှာနောက်ဆုံးအကြီးမားဆုံးစင်ခေါ်မှုဖြစ်နေတာကိုလည်းဆွေးနွေးပွဲတွေနဲ့ကိုယ်တိုင်ပါနေတဲ့ NCA လက်မှတ်ထိုးတပ်ပေါင်းစု PPSD ပူးတွဲဦးဆောင်သူဗိုလ်မှူးကြီးခေါ်ကာက
ဒီစစ်ကောင်စီဘက်ကဖွဲ့ပေးတဲ့ဆွေးနွေးပွဲမှာတတ်မတော်သားတွေဖြစ်တော့သူတို့ကိုဆွေးနွေးရေးအပေးယူလို့ရေးဆိုတဲ့အသိပညာတတ်ပညာပေးတာပဲစရင်ရေဘူးပေါတာမလိုချင်ဘူးရေပါတာလိုချင်တယ်ဆိုတော့အညာကျက်မျိုးပေးတာပုံများတယ်လို့ထင်တယ်ဒါကြောင့်သူတို့ကပေးယူလို့ရမယ်ညှိနှိုင်းရမယ်အပြာလာသဘောတူချက်ယူရမယ်ဆိုတာမေ့ပြီးတော့ညွန်ကြတဲ့အတိုင်းအစီအစဉ်ရေးဆွဲတာအဂျန္ဒာတွေလောက်တာအစနေရက်ကအစတစ်ဖက်သက်ပေါ့လေလုပ်ငန်းစဉ်ကိုချုပ်ကင်လိုက်မှထွက်လာတဲ့ရလတ်ကိုလည်းချုပ်ကင်ပြီးသားဖြစ်မယ်လို့ဆိုတဲ့တတ်မတော်သားတွေအတွေ့အမြင်နဲ့ခြေသက်နေရေးစပွဲကိုလာတဲ့ခါကျတော့အဲ့ဒါကတော့အင်မတန်ကြီးမားတဲ့အခက်အခဲကြီးဖြစ်တယ်ဗျဒီဗိုလ်ချုပ်ကြီးရပြည့်ဦးဆောင်တဲ့ဆွေးနွေးရေးအဖွဲ့ကသူတို့ရဲ့မန်ဒိတ်ကိုအဆုံးပြပိုင်ခွင့်ကအဆင့်တစ်ခုကိုစောင့်ရတယ်လို့ဖြစ်တယ်လို့မြင်ပါတယ်အများအပြားတော့ကျွန်တော်တို့လူချင်းနဲ့ကြအောင်နာရှိဖြစ်ရေးကျွတင်ညီနိုင်ရေးအလို့သဘောတွေ့ရေးဆိုတဲ့ဟာတွေကိုဒီ2022ခုနှစ်ဧပြီလကုန်တည်းကစပြီးတော့ပထမဆင့်ဒုတိယဆင့်တတိယဆင့်တွေ့လာတဲ့ပွဲတွေမှာတတိပေးတဲ့ထောက်ပြတယ်
အဲဒီတော့စစ်ဆက်ခီးအတွက်စစ်ကောင်စီဘက်ကငြိမ်းချမ်းရေးပေါ်ခံယူထားတာကိုတော့ဗိုလ်ချုပ်စောမင်းထွန်းက
နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်ပြောတဲ့အတိုင်းပဲယခင်တမတော်ကာဝေးချုပ်ဘဝကလည်းပြောခဲ့ပါတယ်ငင်းညာရုပ်လိုချင်ရင်ငင်းညာခြင်းနဲ့ဆန္ဒတကယ်ရှိဖို့လိုရင်ငင်းညာရေးလုပ်ငန်းစဉ်တွေကအချိန်ကြာလာရင်ဘေးပျောကတွေဝင်နိုင်တယ်။ငင်းညာတော့တက်လောက်ကြဖို့အိုက်ကြိုင်တိုက်တွန်းခဲ့တယ်။ခုလည်းဘလို့ဘေးပျောကတွေရှိတယ်ဆိုတာတွေ့နိုင်မှာဖြစ်ပါတယ်။နောက်ပြည်အင်အားတွေပြည်တွင်းမှာတောင်ရှိပါတယ်။အခုကျွန်တော်တို့တမတော်ကောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကောမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေပဲဖြစ်ပါတယ်။ကျွန်တော်တို့တမတော်အနေနဲ့အထူးပဲဒဏ္ဍာရရအသက်ဆုံးရှုံးနေဖြစ်စေကိုမြန်မာနိုင်ငံသူနိုင်ငံတော်သားတွေအသက်ဆုံးရှုံးတာဖြစ်ပါတယ်ဒါတွေကျွန်တော်တို့မလိုလားပါဘူးဒါကြောင့်ငင်းငယ်လုပ်ငန်းစဉ်တွေပတ်သက်ပြီးတမတော်အနေနဲ့ပို့ပြီးတိုးတက်အောင်အငြင်းတန်းဆောင်ရွက်သွားမှာဖြစ်တယ်
ဒီနေရာမှာအခုစစ်ကောင်စီလှုပ်ဆောင်မှုတွေကိုအရင်အစိုးရ၂ဆက်ကဥဆောင်ညှိနှိုင်းခဲ့ပုံတွေနဲ့နှိုင်းယှဉ်အကြံပြုဖို့မေးရမှာတော့ဗိုလ်မှူးကြီးကောကာက
ဥောင်းမင်းကတော့ပို့ပြီးတော့အချိန်နဲ့ကိုရှိတာဖြစ်တယ်သမ္မတကြီးဦးသိန်းစိန်ကသူ့နောက်ကမမမမရပ်တည်တဲ့ခါကျတော့သူ့အနေနဲ့အပေးယူနီဂိုရှိတ်လုပ်တဲ့ချိန်မှာအင်မတန်မှတတိရှိရှိနဲ့ဆုံးဖြတ်နိုင်တဲ့အခြေအနေဖြစ်ပါလား။ဒါကြောင့်ဥအောင်မင်းခင်ဗျာကျွန်တော်တို့ဆွေးနွေးပွဲတွေကအောင်မြင်တိုးရမှုရှိတယ်။ဒေါက်တာတင်မျိုးဝင်းခင်ဗျာကျတော့ဆရာဝန်တယောက်ငယ်ငယ်လုံးအားဖြင့်မှထပ်သေးဝင်ဝင်မပါဘူး။ တပတ်မှာသူညဉ့်ဉန်းရဲ့အတွက်ပေါင်းရက်လေးရက်လှုပ်လှုပ်ပြီးတော့ခွေးစိတ်ဆွေးကူသားမှုကိုပဲပါနေတော့တိုင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာတကယ်ချက်ချင်းကြောင်းရောက်သွားမပြီးဘူးတစ်ဖက်ကလည်းသူ့ရဲ့ခေါင်းဆောင်တော်ဆန်းစုကြည်ရဲ့ညွန်ကြားမှုကိုပဲအများအားစောင့်နေတော့ဘာပဲဆွေးနွေးဆွေးနွေးအမကိုတင်ပြပြရစီဆိုတော့ပဲပြေစာပြီးသွားတော့သူတနိုင်တပိုင်ဆုံးပြပိုင်ခွင့်အားနေတဲ့ခါကျတော့တိုးတက်မှုမရှိတော့တွေ့ရတယ်ကြည့်ဥသောတိပါဝင်တဲ့ဟာလေးတော့ချီးကျူးပါတယ်တော်တော်ကြိုးစားဆရာပါတယ်သို့တော့သူအနေနဲ့နည်းနည်းလေးအလုပ်ပိုင်ခွင့်အားနာပေါ့မန်ဒိတ်ကနိုင်နေတဲ့ကကြတော့တချို့သူတိုးလို့မပေါက်တာလည်းရှိပါတယ်နော်အခုနောက်ဆုံးရှင်နေကြတော့ပို့ဆိုးတာပါဗျာဒါနဲ့ကျွန်တော်တို့ကတဖြည်းဖြည်းကျင်းကျူညှိနှိုင်းပြီးတော့ဆွေးနွေးပွဲတွေကိုစတင်ပါဆိုတဲ့ဟာမျိုးနောက်ဆုံးအခုရဲ့ရှင်နေမှာတောင်းဆိုနေရတာဒီ2023မှာပုံစံတော့ပြောင်းလာမယ်လို့တော့ကျွန်တော်ယူဆတယ်
ဒီလို80ရာမှာကရင်ပါဝင်တိုင်းသားတွေရဲ့ငြိမ်းချမ်းရေးခံချက်ကိုအမေရမှာဖော်ထုတ်တာတို့မူက
ကျွန်တော်တို့ရဲ့ self determination rights ကိုပိုင်ပြန်ထန်ခွင့်အခွင့်အရေးတွေကိုကန်ပြီးတော့မိမိကိုမိမိစီမံခန့်ခွဲအုပ်ချုပ်ပိုင်ခွင့်ဆိုတဲ့အခြေခံတစ်ခုအောက်မှာကျွန်တော်တို့ရဲ့ဘဝတိုးတက်မှုလုံခြုံမှုတဲ့ငြိမ်းချမ်းမှုစပြီးအမှုပညာဘာသာစကားထိမ့်သိမ့်မှုတွေအပါအဝင်ပေါ့နော်မျိုးတွေစုတွေရဲ့ဂျားထဲမှာရှိတဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုလည်းအကာအကွယ်ပေးခြင်းအပါအဝင်ကျွန်တော်တို့ဘဝတူတိုင်းသားတွေအကုန်လုံးဂျားထဲမှာဒီ sub determination rights ကိုကျွန်တော်တို့အတူတကွ share value နေနဲ့ယက်တည်ပြီးတော့ဒီဟာတွေကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့အကာအကွယ်ပေးထားပြီးတော့ကျွန်တော်တို့ကိုယ်တိုင်ဒီဘဝရှင်သန်မှုအတွက်ကာကွယ်မှုနဲ့တိုးတက်မှုတွေကိုမျှဝေခံစားဖော်ထုတ်နိုင်ခြင်းပဲဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဒါအပြင် KIO ဘုံမူကြီးညော်ဘူးကလည်းငြိမ်းချမ်းရေးခံစားမှုအပေါ်
ငြိမ်းချမ်းရေးဆိုတာကျွန်တော်တို့ကချင်ပြည်သူလူထုတွေကတော့ဘာမှမခံစားဘူးပေါ့နော်။ပုံမှန်ဒီအာနာတင်းတဲ့နောက်ပိုင်းမှာကျွန်တော်တို့ပချင်းပြည်နယ်မှာပချင်းပြည်ဒုလူထုတွေအတွက်ဗမာကဘုဗမာပြည်ပြည်လူထုအားလုံးအတွက်ဒီငင်းချင်းကြီးဆိုတာကျွန်တော်တို့ရှိတယ်လို့လည်းကျွန်တော်တို့ကတော့မစင်စားဘူးပေါ့နော
်ဒီခံယူချက်ပေါ်ပုံအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကကြီးလည်းဖြစ်တဲ့ဘုံမူကြီးခေါင်းကာကလည်း
ကျွန်တော်တို့အဖို့ဘာသာနဲ့ပြောရင်တော့ဘုံခွားခွားအမ်ခွားခွားဘင်းခွားခွားလို့ခေါ်တယ်ဘုံခွားခွားတော့အေးစစ်စစ်လေးနေရအောင်ဧစီဒီလေးနေဆိုင်စားတော့ဧစီအနာယူလို့ရအောင်အခြေအနေလေးတွေကဘွားတစ်ခုရဲ့ငြိမ်းချမ်းရေးပါပဲလို့ကျွန်တော်တို့ပြောလို့ရှိပါလေကဒါကြောင့်အပူပင်ကင်းမဲ့သွားမဲ့တော့လာလှုပ်ရှားစီးပွားရှာဖွေတဲ့ကိစ္စလေးတွေမှာအေးအေးချမ်းချမ်းလေးဖြစ်အောင်အဲ့ဒါတွေအားလုံးကဒီငြိမ်းချမ်းရေးရဲ့သဘောတရားပဲ
ဒါအပြင်ဒီငြိမ်းချမ်းရေးခံယူမျှော်လင့်ချက်ပေါ်ကျန်းကျင်းနယ်မှာရွေးကောက်ပွဲအနိုင်ရခဲ့တဲ့မြန်မာလူမျိုးဦးရဲထွန်းကလည
်းနိုင်ငံရေးသကလုံးကြီးတွေနဲ့အကြီးအကျယ်တွေဖက်ဒရယ်တို့ကိုပိုင်အုပ်ချုပ်ရေးတို့အဲ့ဒါတွေမပြောဘဲနဲ့ပြည်သူရပြည်သူလူထုအများစုရဲ့ခံစားချက်ကိုပြောရမယ်ဆိုရင်တော့ဒီဒေသခံတိုင်းရင်းသားတွေကငြင်းငြင်းချမ်းချမ်းကိုယ့်ဘာသာကိုတရားဥပဒေစိုးမိုးမျှတတဲ့အုပ်ချုပ်ရေးနောက်တစ်ခါကိုယ့်ဒေသကိုကိုယ်တင်တဲ့ကိုယ့်လူမျိုးကအုပ်ချုပ်တဲ့အုပ်ချုပ်ရေးအဲ့ဒါမျိုးလိုချင်တယ်ဘာသာစကားပြဿနာကြောင့်သူတို့ခံစားချက်ကကိုယ်နိုင်ငံကိုယ်ဒေသကိုနိုင်ငံခြားသားလာအုပ်ချုပ်နေတယ်ဆိုတဲ့ခံစားချက်မျိုးပေါ့နော်ဒါကအမှန်တကယ်ကတော့ကျွန်တော်တို့ကအရင်ကတည်းကလွဲလာတကယ်အရင်ကအဲ့ဒီလိုအုပ်ချုပ်ရေးစနစ်ကိုအင်္ဂလိပ်တွေရောက်လာတဲ့အခါနော်ဆော်ဝါးတွေကိုသူကသာလွတ်လွတ်လပ်အုပ်ချုပ်ခွင့်ပေးတယ်သူတို့ကဓမ္မပင်ကျင့်သုံးခဲ့တဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုစနစ်တကျဖြစ်အောင်ဥပဒေတွေပြဋ္ဌာန်းပြီးတော့ဆက်ပြီးတော့ထိန်းထားပေးတယ်အဲ့လိုဖြစ်ဖို့အတွက်ဆိုလို့ရှိရင်ဒီမိုကရေစီနီးကျကိုကိုယ်ပိုင်ရွေးချယ်ထားတဲ့လူတွေအုပ်ချုပ်တာကိုခံနေတာပေါ့
အခုလိုတိုင်းသားတွေရဲ့ငြိမ်းချမ်းရေးခံယူမျှော်လင့်ချက်တွေနဲ့မြန်မာအများစုရဲ့နားလည်နိုင်မှုနောက်လက်ရှိစစ်ကောင်စီနဲ့မြန်မာတပ်တွေရဲ့ငြိမ်းချမ်းရေးခံယူချက်တွေကအာရှရဲ့စစ်ပွဲအရှိဆုံးမြန်မာမှာတနေ့ကျပေါင်းစုံနိုင်မလားဆိုတာကိုတော့စောင့်ကြည့်အောင်ပါဖြစ်ပါတယ်ခင်ဗျာ